င်္ဂလာပါရှင်ဒီတစ်ပတ်မှာတိုင်းနယ်ပြည်နယ်အနှံ့မှာဖြစ်ပေါ်နေတဲ့မြေအားပိုင်ဆိုင်ခွင့်လက်မှတ်ပုံစံခွန်ပြဿနာတွေအကြောင်းဆွေးနွေးသွားပါမယ်မြန်မာနိုင်ငံမှာပုံစံခွန်ထုတ်ပေးမှုဟာ2000လေယာဉ်မြေဥပဒေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာလောက်ကင်ဆောင်ရွက်လာတာပါ2000လေယာဉ်မြေဥပဒေအရလေယာဉ်မြေလက်ဝဲထားရှိခွင့်ကိုအတိအမှတ်ပြုတဲ့လက်မှတ်ပုံစံခွန်ကိုထုတ်ပေးဖို့ပေါ်ပေါက်လာတာဖြစ်ပါတယ်ပုံစံခွန်ထုတ်ပေးတာဟာဓမ္မဥချမြို့ဖလားအစင်အဆက်လောက်ကင်ဆောင်ရွက်လာတဲ့တောင်သူတွေအနေနဲ့လေယာဉ်မြေလောက်ကင်ခွင့်လုံခြုံမှုရှိဖို့ရည်ရွယ်ခဲ့တာပါဒါကြောင့်လေပုံစံခွန်တွေကို6လအတွင်းပြီးဆုံးအောင်လုပ်ရမယ်ဆိုပြီးတက်တုတ်ရိုက်အ мян လောက်ကန်ရတဲ့အခါမှာအမိပေါ့နာမည်လွဲတာတွေဧရိယာဧကလွဲတာတွေမူလမြေပိုင်ရှင်မသိပဲပုံစံခွန်ထုတ်သွားတာတွေစတဲ့ပြဿနာပေါင်းများစွာဟာနေရာအတော်များများမှာဖြစ်ပေါ်လာခဲ့ပါတယ်အခုဆိုရင်ပဲစကိုင်းတိုင်းတပင်းမြို့နယ်တဲတော်ကျေးရွာမှာနှစ်30နီးပါးစိုက်ပျိုးလုပ်ကင်ခဲ့တဲ့တောင်သူဟာပုံစံခွန်လျှောက်ထားရမှာသူလုပ်ကင်ခဲ့တဲ့လေအကတွေအကုန်မရရှိပဲသူလုပ်ကင်ခဲ့တဲ့လေအကအချို့ကိုတစ်ကြိမ်တစ်ခါမှလုပ်ကင်ခဲ့ခြင်းမရှိတဲ့အခြားသူတဦးကိုခရိုင်လေယာဉ်မြေစီမံခန့်ခွဲရေးအဖွဲ့ကလုပ်ပိုင်권ချပေးထားတယ်လို့သိရပါတယ်စကိုင်းတိုင်းကမ်လူမျိုးနဲ့မြေမွန်ရွာမှာလဲမူလမြေပိုင်ရှင်ကသူ့ရဲ့လေယာဉ်မြေပေါ်မှာအခြားသူကိုခိတ္တခဏနေထိုင်권ပြုထားခဲ့ပါတယ်အဲ့ဒီမြေကိုလှူဒန်းလိုက်ချိန်ကြမှခဏနေထိုင်권ပေးထားသူကသူသာပိုင်ဆိုင်ကြပုံစံကုန်ပြပြီးတားလာတဲ့ပြဿနာတစ်ခုလည်းရှိနေပါတယ်။ကရင်ပြည်နယ်ဖမ်းအမ်းမျိုးဇာတပြင်းအနောက်ကျေးရွာအုပ်စုမှာလည်းမူလတောင်သူ12ဦးပိုင်တဲ့လယ်ဧက150ခန်းကိုလယ်အမြေလောက်ကင်ခဲ့ခြင်းမရှိခဲ့တဲ့သူတဦးတည်းကပဲပုံစံကုန်ထုတ်ယူသွားခဲ့တဲ့ပြဿနာတစ်ခုလည်းရှိနေပါတယ်။အဲ့ဒီနောက်မှာပုံစံခွန်ကိုပြပြီးမူလတောင်သူ5ဦးကိုပိုင်နယ်ကျူးပုံမှန်448နဲ့2018နှစ်လယ်မှာတရားစွဲဆိုထားတဲ့အတွက်တောင်သူတွေမှာအခုထိတရားရင်ဆိုင်နေရဆဲဖြစ်တယ်လို့သိရပါတယ်။ပုံစံခွန်ပြဿနာတွေနဲ့ပတ်သက်ပြီးမုတ်တုံကြီးလက်ဖွံ့ဖြိုးရေးအဖွဲ့မှအမှုဆောင်ဒါရိုက်တာဒေါက်တာတောင်ထွန်းကအခုလိုပြောကြပါတယ်
။မြေသေးဦးစီးဌာနမှာနောက်ကျွန်တော်တို့ဝင်နှမ်းမလုံလောက်မှုပေါ့နော်ဝင်နှမ်းနေတဲ့အခါကျတော့တကယ်ကွင်းစင်ပြီးတော့မလုံနိုင်တဲ့ကိစ္စပေါ့နော်အဲဒုတိယကိစ္စကတော့ဗာလဲဆိုတော့ဒီမြေကြီးမြေပုံတွေအဲတရင်အချက်လက်တွေကအပ်ဒိတ်တော့ပါပေါ့ဟိုတကယ်ဒီအင်္ဂလိပ်ခေတ်ကဆွဲခဲ့တဲ့မြေပုံတွေနဲ့ခဏမြေပြင်အခြေအနေတွေနဲ့မကိုက်ညီတဲ့ကိစ္စပဲပေါ့နော်အဲဒီခါကျတော့ပုံစံခုနှစ်ကနောက်ဆက်တွဲပုံစံတရားငါထုတ်ပေးတဲ့နေရာတွေမှာဧကရေမှာရင်းပေါ်ပြမှုတွေအဲဒါတွေလည်းဖြစ်ပေါ်လာတာပေါ့နော်ဆိုတော့ဒီကိုဒီလိုလက်ဝဲထားရှိဝင်ရတော့မယ်ရောင်းလို့ရတော့မယ်ပေါင်လို့ရမယ်ပွဲပြောင်းလို့ရတော့မယ်ဆိုတဲ့အခါကျတော့အားလုံးပဲပေါင်လို့လည်းဒီမှာအားလုံးကဒါလူရဲ့အဲရှောက်ချပြုကြတာပေါ့လေရှောက်ချပြုကြတဲ့အခါမှာအဒီလိုမျိုးတောင်သူတွေရဲ့ဒီရလုံမှုအပေါ်မှာခွင့်ကောင်းယူပြီးတော့နော်ကျွန်တော်တို့အားကြီးလိုက်စားမှုတွေဖြစ်ပေါ်လာတဲ့အခါမှာတကယ်မူရင်းပိုင်ရှင်တွေကနေမရဘဲနဲ့နော်လက်ရှိနေထိုင်တဲ့လူတွေကနေပြီးတော့ရတော့တာလေဒါတွေကလည်းအကျဉ်းသားတွေအများကြီးရှိပါတယ်အ
ဲ့ဒီလိုပဲတနင်္သာရီတိုင်းမြိတ်ခရိုင်ပြင်းငယ်ရွာနဲ့ရင်းမြစ်ကြီးကျေးရွာတဝဲခရိုင်တရချောင်းမြို့နယ်ပြင်းပြူသားကျေးရွာအုပ်စုကောတောင်းခရိုင်မန္တန်မြို့နယ်ဒီမှာလေမြေယာလောက်ကင်ခွေလက်မှတ်ပုံစံခွန်ကိုစနစ်တကျမဟုတ်ဘဲ24နာရီတွင်ထုတ်ပေးထားပါတယ်။အဲ့ဒီလက်မှတ်တွေမှာမြေကြီးမြေပုံကွဲလဲတာမူလအစဉ်အဆက်လောက်ကင်လာသူတွေရဲ့မြေတွေကိုအခြားသူတွေအမိပေါက်တွေနဲ့ထုတ်ပေးထားတာတွေရှိနေပါတယ်။ပုံစံခွန်လက်မှတ်မမှန်မကန်ရထားသူကအခြားသူတွေစီရောင်းစားတာတွေရှိနေပြီးမူလတောင်သူတွေအနေနဲ့မြေယာဆုံးရှုံးမှုတွေဖြစ်နေတယ်လို့သိရပါတယ်။အေရီတိုင်းဒေသကြီးညောင်လုံးမြို့အိမကြီးရွာကတောင်သူတဦးဟာလွန်ခဲ့တဲ့15နှစ်ခန့်ကတောရိုင်းတွေကိုခုတ်ထွင်ရှင်းလင်းပြီးလေယာလုတ်ကင်လာတာကြောင့်ပုံစံခွန်မှာထွက်ရှိထားပြီးဖြစ်ပါတယ်။အဲ့ဒီအနေအထားကနေငွေကြေးအင်အားတောင်တွင်းတဲ့သူတွေကပုံစံခွန်ကင်ဆောင်ထားတဲ့တောင်သူရဲ့လက်ွက်ထဲကိုကျူးကျော်စိုက်ပျိုးနေတာ3နှစ်ရှိပြီဖြစ်ပါတယ်။အဲ့ဒီပြဿနာအပေါ်ကျေးရွာလက်စီကိုပြန်စစ်ခိုင်းတဲ့အခါပုံစံခွန်ရထားတဲ့တောင်သူဟာနေရာတွေလွှဲမှနေတယ်လို့အဖြေထုတ်ပြန်လာတဲ့အတွက် မူလတောင်သူဟာလက်မြေဆုံးလို့ပေးရမယ်အနေအထားမှာရှိနေပါတယ်ဒီလိုပြဿနာတွေအရာပုံစံကလက်ဝဲရသွားပေမဲ့ဒီလျာမြေကိုလုံးဝပိုင်ဆိုင်မှုရှိသွားတယ်လို့တက်ရောက်မနေပါဘူးမူလတောင်သူတွေအနေနဲ့မိမိပိုင်လျာမြေတွေဆုံးရှုံးမှုမဖြစ်ရအောင်လေယာမြေပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးသက်ဆိုင်ရာခြေရွာမြို့နယ်လေယာမြေစီမံခန့်ခွဲရေးကော်မတီတွေထံမှအမှုတွဲတွေဖွင့်လှစ်တိုင်ကြားနိုင်ပါတယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့မြမလေယာကဏ္ဍအမှန်တကယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်မြေကြီးမြေပုံမှန်ကန်ရေးတွေကိုဆောင်ရွက်ဖို့လိုသလိုပုံစံကုန်ဆိုင်ရာငင်းပွားမှုတွေကိုအကြရိလိုက်စားမှုကင်းကင်းနဲ့ပြန်လဲစစ်စစ်ပြီးမှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ဆောင်ရွက်ပေးသင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ